ချင်းနီဥက္ကဏီလုံးကြံခံရမှုအမှုမှန်ပေါ်ပေါက်ရေးစုံစမ်းရေးသားနေတဲ့မြန်မာနောက်သတင်းဌာနရဲ့အဒီတာချုပ်ကိုဆွေဝင်းကိုမဘာသာအဖွဲ့ဝင်တဦးကဆက်သွယ်ရေးပုံမှန်66ကြာကြီးနဲ့မနေ့အင်္ဂါနေ့ကမန္တလေးမဟာအောင်မြေရဲစခန်းမှာအမှုဖွင့်တရားစွဲလိုက်ပါတယ်။သူ့အနေနဲ့ဥပဒေကြောင့်ရရင်ဆိုင်မှုအသင့်ရှိပေမဲ့မြန်မာနိုင်ငံမှာတရားရေးမှန်တိုင်းခိုင်မာမှုမရှိတဲ့အပေါ်မှာစ
န်းမဘာသာအဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်ခွန်ရဲစခန်းမှာမြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းကိုအမှုဖွင့်တိုင်ကြားခဲ့တာနဲ့ပတ်သက်ပြီးရဲစခန်းတာဝန်ရှိသူတအုပ်က VOA ကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ပါဖွင့်သွားတဲ့လူကတော့ဦးကျော်မျိုးရွှေပါခင်ဗျာ။ဆက်သွယ်ရေးဦးလေးပုံမှာ66ကာကြီးနဲ့ဖွင့်ပါလိုက်ခင်ဗျာ။ကိုကျော်မျိုးရွှေကသူ့ရဲ့အကောင့် Facebook အကောင့်ဖွင့်ကြည့်လိုက်ပါလေ။ဖွင့်ကြည့်လိုက်စမှာဒါကောင်းအကောင့်သုံးဆွဲသုံးဆွဲသူမြန်မာနောင်ကျင်းသာကြံနေစတင်တော့ပို့တယ်နော်ကျန်တဲ့တင်းတော့ဦးစီဝင်းက29ရက်နှစ်လ2019ရက်နေ့ကျဆွဲနေပေါ့နော်သူတင်လိုက်တဲ့ဥစ္စာတော့ရေကောက်ပွဲပြီးကြတဲ့ကအတန်တိတ်သွားတဲ့မဘာသာပြန်လာပြီဆိုပြီးတော့ကြီးလိုက်ပါခင်ဗျာ28ရက်နှစ်လ2019ရက်နေ့ကျဆွဲမှာဖက်ကြီးရတော့ဦးဝိရသူပါစီကကြာပြီးရန်ဘဝနေတိတန်သွားပြီဖြစ်ကြောင်းသိရပါတယ်ပါစီကခုမှကြတာတော့မဟုတ်တော့ဘူးစားရတာစားသားတွေသူတို့ရေးလိုက်တာဖြစ်ပါတယ်ခင်ဗျာရေးပြီးတော့ဒါလူမှုကွန်ရက်ကိုသူတို့ဘယ်လိုပြောမလဲဆက်သွယ်ရေးကွန်ရက်ကိုသူတင်လိုက်ပါတယ်ဗျအားကြောင့်မို့ရုပ်ရှင်ကိုလာရောက်ပြီးကျွန်တော်တိုင်တန်းလို့ကျွန်တော်ကဒီမှာမှုဖွင့်ပါတယ်ခင်ဗျာ
ခုဒီအမှုဖွင့်လာပြီဆိုလို့ရှိရင်ဘာဆက်လုပ်ဖို့ရှိပါလဲရှင
်အဲ့ရေလုပ်ငန်းကတော့ဒါမှုဖြစ်တဲ့လူပုံမှန်မှုတူပါမှုဖြစ်တဲ့လူလုပ်မှာပါဗျအ
ော်ဟုတ်ကဲ့ဟိုကိုဆွေဝင်းကိုတော့အကြောင်းကြားပြီးလားမသိဆရာတို့ဘက်ကလေ
အော်ကျွန်တော်အမှုစင်မှုတဲ့အတွက်အမှုစင်မင်းမှတ်ပြီးပါပါခင်ဗျာရေလုပ်ငန်းမပြီးသေးတယ်ကျွန်တော်မသိရော
မန္တလေးရဲစခန်းဘက်ကအခုချိန်ထိတိုက်ရိုက်ဆက်သွယ်အကြောင်းကြားတာမျိုးမရှိပေမဲ့အမှုဖွင့်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးသူသိရှိထားတဲ့အချက်တွေကိုတော့ကိုဆွေဝင်းက VOA ကိုအခုလိုပြောပါတယ
်ဒီရဲတပ်ဖွဲ့ကကျွန်တော်တို့တိုက်ရိုက်တီးအောင်လာပြီးတော့မှအကြောင်းကြားတာဘာမှမရှိသေးဘူးကိုအခုချိန်ထိပဲဒါပေမဲ့ကျွန်တော်တို့ယုံအဖွဲ့တစ်ယောက်ကနေပြီးတော့မှအဲမန္တလေးရဲစခန်းငါတောင်းမှုတယောက်ဆက်တော့သူကနေပြီးအတူပြီးတော့ဟုတ်တယ်ဒီအမှုဖွင့်လိုက်ပြီဆိုတဲ့အကြောင်းပြောရဲမဘာသာနဲ့ဆက်နွယ်တဲ့လူပုဂ္ဂိုလ်တယောက်ကပဲအမှုဖွင့်တယ်ဖွင့်ရတဲ့အကြောင်းရင်းကတော့မဘာသာပြန်လာပြီးဥက္ကဋ္ဌကလည်းရှင်းလင်းပွဲပြီးရင်နောက်ပိုင်းမှာပြည်သူလူထုပြန်လာပြီးတော့ချိန်ချောက်တဲ့စကားကြီးပြောဆိုလာတဲ့အခြေအနေရှိတယ်အဲ့ဒါနဲ့ပတ်သက်ကျွန်တော်အင်တာဗျူးတွေလုပ်တော့အဲ့ဒါကိုကျွန်တော်ကအဲ့ဒီလုပ်တဲ့သတင်းအကြောင်းအရာတွေ Facebook ပေါ်မှာ share ပြီးတော့မှမဘာသာပြန်လာပြီဆိုတဲ့စကားလုံးကိုကျွန်တော်တင်လိုက်တယ်ပေါ့နော်အဲ့ဒီအချက်ရယ်နောက်တစ်ခါကျတော့ဥပဒေပြူကနေပြီးတော့မှဥက္ကဋ္ဌလူချန်တက်ဖက်တဲ့သူကိုကျေးဇူးတင်ကြောင်းဆိုပြီးတော့ဒီ Facebook ပေါ်မှာပြောဆိုတာကိုကျွန်တော်တို့ကသတင်းရေးတယ်သတင်းရေးတဲ့အချိန်မှာကျွန်တော်အင်တာဗျူးဘသူ့ကိုလုပ်လဲဆိုတော့အင်တာဗျူးလုပ်တဲ့အချိန်မှာမန္တလေးမှာရှိရရှူအောင်ဆရာတော်ဦးစင်ကြဆရာတော်တပားကိုကျွန်တော်တို့အင်တာဗျူးလုပ်တော့ဆရာတော်ကနေပြီးတော့ဒါဥပဒေပြောဆိုချက်ကရန်တပားအနေနဲ့ရန်ဘွားအနေပြီးတော့မှလုံးဝကုံဆုံးသွားတဲ့ဇီတဲ့အမှုမျိုးဆိုတဲ့အကြောင်းတော့ပြစ်မှုမျိုးဆိုတဲ့အကြောင်းပါရစီကကြပြီဆိုတဲ့အကြောင်းအဲ့လိုမျိုးဆရာတော်ကပြောတယ်အဲ့ပြောတဲ့အချက်ကိုကျွန်တော်ကနေပြီးတော့မှဟိုကျွန်တော်သတင်းတွေမှာထည့်ရေးတယ်ပေါ့ထည့်ရေးပြီးတော့မှအဲ့သတင်းလေးကိုကျွန်တော်ရဲ့ Facebook မှာပြန် share တယ်ဥပဒေသူပါဇီကကြပြီးရဟန်းဘဝနေချစ်ပြန်သွားပြီဖြစ်ကြောင်းသိရပါတယ်ဆိုပြီးတော့ကျွန်တော်အဲ့အရာလေးပြန် share တယ်ပေါ့နောက်ခါကျခုနပထမပြောတဲ့မဘာသာပြန်လာပြီဆိုတဲ့စကားလုံးရဲ့အဲ့နှစ်ခုနဲ့ပတ်သက်ပြီးမကျင်တတ်တဲ့ကြောင့်မလို့ yes ကမှ66ဂါကြီးပေါ့နော်ဒီဆက်သွယ်ရေးပုံမှန်ဥပဒေနဲ့ကျွန်တော်ကိုအမှုဖွင့်တာကို yes ကနေပြီးတော့လက်ခံလိုက်တယ်ဆိုပြီးတော့မှကျွန်တော်တို့ယုံကကျွန်တော်မိစွေကရက်စကန်နှမ်းပြီးတော့ဒါတိရတယ်ကျွန်တော်ဟိုတော့ရက်စကန်နေပြီးတော့ခုချိန်ကြီးဒီတိုင်းဘာမှလာပြီးတော့အကြောင်းကြားမရှိဘူးလေ
အခုဒီတရားဆွဲတဲ့တဲမှာပါနေတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကိုဆွေဝင်းဘက်ကရောဘယ်လိုမြင်လဲရှင
်ဒီမြန်မာနောင်းကကျွန်တော်ဦးစီးပြီးတော့လုပ်နေရပါပဲခင်ဗျာနော်ဆိုတော့ဟိုအဲ့ဒီသတင်းကကျွန်တော်ရေးတာမဟုတ်ဘူးဒါပေမဲ့ကျွန်တော်ကဟိုအပြည့်ဝကျွန်တော်တာဝန်ယူတယ်ဘာနဲ့ပတ်သက်ပြီးတာဝန်ခံတယ်ဒီမြန်မာနောင်းကနေပြီးတော့ထွက်နေတဲ့ဒီသတင်းနဲ့ပတ်သက်ပြီးကျွန်တော်ရေးတဲ့သတင်းပဲဖြစ်ဖြစ်ကျွန်တော်ယုံတာဘာတူမဆိုရေးတဲ့သတင်းဒါအပြည့်အဝကျွန်တော်ပါတရားရတယ်လို့ဟိုတာဝန်ရှိတယ်ပေါ့နော်ဆိုတော့သတင်းကဥက္ကဋ္ဌကစာရှင်းလင်းပွဲလုပ်ပြီးနောက်ပိုင်းမှာဟာဒီလောက်ချန်တစ်ဖက်သူကကျေးဇူးတင်ကြောင်းဆိုပြီးပေါ်ပေါ်တင်တင်နော်ရာဇဝတ်မှုအပြည့်အမြောက်ကျောဆူလာရင်ပတ်သက်ပြီးတော့ကျွန်တော်တို့ကသတင်းဒါကိုရေးရရေးတဲ့အခါမှာလည်းကျွန်တော်တစ်ဖက်သက်ရေးတာမဟုတ်ဘူးမဘာသာမှာရှိတဲ့ဒီဥဆောင်လှူရှားနေတဲ့သူတွေကိုကျွန်တော်တို့ကနေပြီးတော့သူတို့ခုခံကာအောင်ခွင့်ကျွန်တော်တို့ကပြီးတယ်ပြီးတော့ကျွန်တော်တို့ကဥရီတီကိုလည်းဟိုတိုက်ရိုက်ဆက်သွယ်တယ်ဆက်သွယ်လို့မရဘူးဆိုတဲ့အကြောင်းလဲသတင်းထဲမှာထည့်ရေးတယ် Nabio do three Facebook one with Yida Jack, Luka Mario, Jesus, Yida Jacule, Genoa, Tele Kuka Kama, Titi Jaja, Genoa, Tele Vio, Genoa, Kuka Kere, Nabioma, Tangalari, Chinima, Sanjiba, and Shire, Dichi Nabu, Uri, the Josu Jedi, Soso Jay, Nabu Dioma, no, General Tacha, Sierra Ria, no, Dimacha Dila, Genoa, Che Dune, Genoa, Aluka Bakna.
Kulu.
ဆက်သွေးပုံမှန်နေတရားဆွဲခံရတဲ့အပေါ်မှာကိုဆွေဝင်ဘယ်လိုသုံးသပ်ပါလဲရှင်ဒါကျွန်တော်တို့ဘာနဲ့သွားဆိုင်လဲဆိုတော့တရားဥပဒေစိုးမိုးရေးနဲ့သွားဆိုင်တာဟုတ်ဗျာဟိုတရားဥပဒေစိုးမိုးရေးကမခိုင်ခံဘူးဆိုလို့ရှင်တော့ကျွန်တော်တို့တွေကခံရမှာဗျဟိုရာဇဝမှုအပြအမြောက်ပြုလုပ်နေတဲ့လူတွေနဲ့ပတ်သက်ပြီးတော့မှဒီသက်ဆိုင်ရာအာဏာပိုင်တွေကတခုမှဒါအရေးယူခြင်းမရှိဘဲနဲ့နော ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနောင်းအယ်ဒီတာချုပ်ကိုစေဝင်းဟာအင်းဝအချုပ်ဆိုင်ကအင်းဖော်မင်းကလေးနှစ်ဦးအနှိမ့်ဆက်ခံရတဲ့တရင်ကိုရေးသားဖော်ထုတ်နိုင်မှုကြောင့်2016ခုနှစ်စက်တင်ဘာလ22ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဂုဏ်ပြုမှတ်တမ်းလွှာချီးမြှင့်ခံခဲ့ရပါတယ်ရှင်